စစ်ကောင်စီရဲ့ယာယီသမ္မတဦးမြင့်ဆွေဟာကျန်းမာရေးယိုယင်းလာတာကြောင့်ဆေးခွင့်ယူထားကြောင်းသတင်းထုတ်ပြန်ခဲ့ပြီးတော့ရက်ပိုင်းအကြာမှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအာဏာလွှဲပြောင်းယူလိုက်ကြောင်းကြေညာလိုက်တာပါ။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိစ္စတွေကိုယာယီသမ္မတဦးမြင့်ဆွေကဆောင်ရွက်နိုင်ခြင်းမရှိတာကြောင့်လွှဲပြောင်းရယူလိုက်တာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်ခဲ့ခြင်းဖြစ်ကြောင်းဥစွာသိပြီးပြောကြားလိုပါတယ်။မလေးရကျွန်တော်ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ထမှာလည်းပါပြီးဖြစ်ပါတယ
်။စစ်ကောင်စီကလုံထုံးလုံနီးအရာဆောင်ရွက်တာလို့ဆိုပေမဲ့ဒါကိုအကဲခတ်တွေကတော့လက်မခံကြပါဘူး။ဥပဒေပညာရှင်တဦးဖြစ်တဲ့ရှေ့နေကြီးဦးကြီးမြင့်ကတော့လုံထုံးလုံနီးနဲ့မကိုက်ညီတဲ့အချက်တွေရှိတယ်ဆိုတာကိုသုံးသပ်ပြပါတယ်။
ဟိုတမရာကြီးဥဝင်းမြင့်နေရာကိုဥမြင့်ဆိုရတက်ပြီးတော့အဲယာယီတမရာတက်လို့တယ်သူကလွှဲမှလीလွှဲမှတက်လို့လို့ရတာလीအာနာရပိုင်권မရှိတဲ့အာနာမရှိတဲ့ယာယီတမရာဆိုတဲ့လူကကာကွယ်ဥပ္ပယုတ်ကိုအရေးပေါ်ကလာမှာလွှဲလိုက်တယ်ဆိုတာလည်းဥတရားမဝင်တော့ဘူးအဲ့ဒီကနေစတရားမဝင်တာခုထိပဲအဲ့ဒီတရားမဝင်တဲ့ယာယီတမရာကယူဝန်တန်းတယောက်ကိုလွှဲလို့မရဘူးလीတန်းတူ level 2ရင်းမယ်လွှဲရတယ်။ဒါဌာနဆိုင်ရာစီကိုင်းတော့နှိမ့်တဲ့လူလွှဲလို့မရဘူး။အဲ့တော့ကိုဥစ္စာလည်းပဲသူ့အောက်ကနှိမ့်နေနော်ကာကျုပ်ကိုသူကသမရရာလူလွှဲသွားတယ်ဆိုတာနှစ်နောက်ကြီးကလည်းပြတ်ထားမတားဘူး။သူ့ဘာလဲပေးပိုင်ခွင့်မရှိဘူး၊ယူပိုင်ခွင့်လည်းမရှိဘူး။အဲ့ဒါမို့ဒါကတော့နိုင်ငံရေးရာလုတ်တယ်။အာဏာသိမ်းလိုက်တာပဲ။နှစ်နောက်ရှိခြေကဥပဒေကလည်းပဲယာယီရက်ထားလိုက်တဲ့သဘောဆောင်တာပေါ့နော်။
ယာယီသမရဦးမြင့်ဆွေဟာ2023ခုနှစ်နှစ်စမ်းပိုင်းကနေစလို့ခြေထောက်တွေလက်တွေတုံပြီးတော့အစားအသောက်ပြတ်တဲ့အတွက်သူ့ကိုဆေးစစ်ပြီးတော့စစ်ဆေးတဲ့အခါမှာတော့အာယုံကျောနှစ်ကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကျောအားနေတဲ့ယောဂါတွေခံစားနေရတာကိုရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒါကြောင့်ဒီနှစ်ဧပြီလ15ရက်နေ့ကနေ19ရက်နေ့အထိစင်ကာပူနိုင်ငံ Mount Elizabeth ဆေးရုံမှာတက်ရောက်ပြီးတော့ကုသမှုခံယူတယ်လို့မေလ28ရက်နေ့ကနေဇွန်လ18ရက်နေ့အထိအမတ်နှစ်တက်မတော်ဆေးရုံကြီးဂရင်တထောင်မှာအုံနောက်နဲ့အာယုံကျော်ဆိုင်ရာဆေးကုသမှုခံယူခဲ့တယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အဲဒီနောက်မှာတော့ဦးမြင့်ဆွေကအခုချိန်ထိကျန်းမာရေးအခြေအနေကောင်းမွန်မှုမရှိသေးဘဲနဲ့နေ့စဉ်ပုံမှန်လှုပ်ရှားဆောင်ရွက်တာတွေမလုပ်နိုင်တော့တဲ့အတွက်ဆေးကုသမှုခံယူနေရဆဲဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးလက်ရှိအပြောင်းလဲနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးကတော့စစ်ကောင်စီအကြီးအကဲဘက်ကအာဏာကိုချုပ်ကင်မှုကြိုးပမ်းမှုအဖြစ်ယူဆပါတယ်
။သူ့အနေနဲ့တော့ဒီကပုံပြောလဲသူအာဏာထူးခြားကြမလို့လေအာဏာကုန်လုံးကတရားဝင်ဖြစ်စီမင်းဖြစ်စီအာဏာလုံးကတော့စစ်တပ်ကယူဆိုတော့ဒါတော့သူသူ့ဒီတူအနေလို့ပြောလို့ပါပဲ။ကျိုးပကကြည့်လို့ဒါတော့မယ်ကိစ္စတော့ပေါ့နော်။ဒီဘုံရစနေရစပါတော့ဒီလေမကိုက်ကူဒီလေမကိုက်ဒီငိုရုံးကမှာဟိုမိလာမကြတဲ့ပွဲကြီးကိုကြောက်တာအူပူပြောဟိုဒီနူနူနေလုံးချင်လို့လုံးနေရတော့ပါတော့
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာသမရဥဝင်းမြင့်ကိုဖမ်းဆီးပြီးတော့အဲ့ဒီချိန်တုန်းကဒုတိယသမရတာဝန်ယူထားတဲ့ဥမြင့်ဆွေကယာယီသမရအဖြစ်နဲ့စစ်ကောင်စီကနေနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်။ဥမြင့်ဆွေကို6လတစ်ချိန်ကျင်းပတဲ့ကာလုံအစည်းအဝေးကနေလွှဲလို့လူမြင်ကွင်းမှာမတွေ့ရသလိုအုပ်ချုပ်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်တာကိုလည်းမတွေ့ရပါဘူးရှင်။